သမရဟောင်းဒေါ်နယ်ထရမ့်ကိုအရေးယူဖို့တရားစွဲဆိုတဲ့အမှုကြမ်းနာဆစ်ဆီးတဲ့အခါတရားသူကြီးတွေနဲ့ဂျူရီလူကြီးတွေအဖြစ်ထမ်းဆောင်ဖို့အမေရိကန်အထက်လွှတ်တော်အမတ်တွေဒီကနေ့အင်္ဂါနေ့မှာကြမ်းသစ္စာကျင်းဆိုမှာဖြစ်ပါတယ်။အထက်လွှတ်တော်ကြမ်းနာဆစ်ဆီးပွဲကတော့ဖေဗူရီလ၈ရက်နေ့မတိုင်ခင်မှာစနိုင်သေးမှာမဟုတ်ပါဘူး။တရားလူအဖြစ်ဆောင်ရွက်မဲ့လွှတ်တော်အမတ်တွေနဲ့ထရမ့်ရဲ့အကျိုးဆောင်အဖွဲ့အကြားပြင်ဆင်ခြင်းရအောင်ကြမ်းနာပွဲကိုအနည်းငယ်နောက်ဆုံးရွှေ့ဆိုင်းဖို့ဒီမိုကရက်နဲ့ရီပက်ဘလစ်ကန်ခေါင်းဆောင်တွေသဘောတူပြီးတဲ့နောက်မှာဖေဗူရီလ၈ရက်နေ့မှာကျင်းပဖို့ဆုံးဖြတ်ခဲ့ပါတယ်။တနင်္လာနေ့ညနေကတော့တရားလူအဖြစ်ဆောင်ရွက်မဲ့အောက်လွှတ်တော်အမတ်တွေအထက်လွှတ်တော်ကိုလာပြီးတော့သမရဟောင်းကိုဆွဲချက်တင်ထားတဲ့အမှုလျှောက်ထမ်းချက်တွေကိုတရားဝင်တင်သွင်းခဲ့ပါတယ်။သမရဟောင်းထရမ့်ကတော့ကျင်းဝပိုင်းနဲ့ရွေးကောက်ပွဲဆိုင်ရာရှေ့နေဘူ့ချ်ပါဝါစ်နဲ့အမေရိကန်ပြည်ထောင်စုအတွင်းတက်သည့်ပညာပိုင်းဆိုင်ရာရာဇဝတ်မှုတွေကိုအထူးပြုကင်တွေတဲ့ဖက်ဒရယ်အစိုးရတရားသူကြီးဟောင်းဒက်ဘရာဘာဘီယာတို့ကိုသူ့ရဲ့အကျိုးဆောင်ဖွဲ့ကိုဦးဆောင်ဖို့ငြားရန်ထားပါတယ်သမရဟောင်းထရမ့်ကိုတရားစွဲဆိုထားတဲ့အမှုမှာအထက်လွှတ်တော်ကြားနာပွဲတွေမှာဒုသမရကိုစားပါဝင်လေးရှိတဲ့ဒီမိုကရက်အထက်လွှတ်တော်အမတ်ပက်ထရစ်လေချီကတဘာပတိအဖြစ်ဆောင်ရွက်မှာဖြစ်တဲ့အကြောင်းတင်းလာနေကကြေညာပါတယ်။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအရသမရကိုအရေးယူရေးရုံးတင်စစ်ဆေးကြားနာပွဲတွေမှာတရားသူကြီးချုပ်ကတဘာပတိအဖြစ်ဆောင်ရွက်ရပါတယ်။ဒါပေမဲ့လည်းထရမ့်ကလက်ရှိသမရမဟုတ်တော့တဲ့အတွက်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကကြားနာပွဲတဘာပတိအဖြစ်ဆောင်ရွက်မှာမဟုတ်ပါဘူးရှင်။